The Life Core, The Purpose of Discipleship, 19-24. Translated into Burmese from English. By Paul Bucknell. Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
We are so blessed as God's people. Every day we need to remember God is at work in our lives. If you're walking up that path alone, you're not really alone. God is always with you. Praise God. He just works in our heart. You know, I really want to go, as we're talking about the life core, I want to go into the next section, third section, talking about the source of life and the life core. Talking about great training. A lot of what we've been talking about, you can focus on your own self. But as many of you know, it's never to stop with us. So God gives us love. He teaches us about love. And then we use our mouth, our hands to love others. But I think many people are not very good in training. And so I'm going to be turning to chapter 19, the purpose of discipleship, and like to open with a word of prayer. Let's pray. Lord, thank you so much for your wonderful ways. God is at work in our lives. And it doesn't matter how insignificant of a family we come from. It's your spirit upon us that makes all the difference. And we just want to thank you for choosing to work in us and through us. Teach us, Lord, how we can be part of your training process. We pray in Jesus' name.
Amen.
Amen. So I just want to kind of introduce a little bit of what's behind training, the thoughts behind training. Training is when we take what we know and pass it on to other people. Now, one of the things often when we're sharing the gospel, we say, believe and you will be saved. You have eternal life. And you say, oh, good, I escaped judgment. I go to heaven. That's good. It's true. It's wonderful. But you're forgetting to emphasize what happens from now until I go to heaven. So there's a lot of things the Christian church struggles with. Morality problems. A lot of ignorance about who God is and how He works. We've been trying to clarify how the Spirit of God brings life to us and what that means. But in a real way, training is difficult because we're not used to training. For example, my wife and I, we teach parents how to care for their little ones. So, parents have children, and you think you feed them and everything will be okay. But they don't understand how you need to take truth, guidance, and pass it on to them.
So, usually,
the only time you train your child is when they're doing something wrong, and you say, stop it. But they don't have a positive, you're not given a positive view of what they should be doing, right? And this just cripples the church because we have the same problem in the church. Remember Jesus in the Great Commission said, Matthew 28:19. He told the disciples, teaching them to observe all that I commanded you. It's right there, you see. We have to teach others what He taught us. Now, there's more people talking about discipleship now. That's good. But part of the problem is they talk more about the methodology rather than the content. Both are very important. And so we can pass knowledge on, but it's going to be lacking a lot of things unless we have a purpose. Yesterday we were talking about the image of God. In chapter 3 of Genesis, we learned man fell. So we no longer radiate God's glory. But the gospel of Jesus Christ makes it that that new image, Christ's image, is put back in us.
Ephesians 4:24.
Put on the new self, which is in the likeness or image of God, has been created in righteousness and holiness of truth.
Ephesians 4:24.
만더평마친바람이앞에부야드킨네아두아미판신도루뜻고요딘왓성미아장크리스토의사가고짜나야지피외예슈나이타마디야시디네니투드킨찬나이니칸자비드디부야드킨네아두아미판신도루뜻고요딘왓성미아장
So the Lord has a clear purpose of what He's doing in our lives, restoring that image of God.
So, the Lord has a clear purpose of what He's doing in our lives, restoring that image of God.
And notice the two things here. It's righteousness, the right living, and holiness of truth. You see, I'm talking about the purpose of discipleship. We need to go and have our focus on transformation of our lives. It never really stops, does it? That growing. That growing of our own lives, it will continue to grow.
So,
I was brought up along the ocean. So sometimes I start walking in the ocean. And I walk further. Maybe for a while you can see your feet, but maybe later you can't see your feet. You'll go deeper. You keep going. And then all of a sudden you get very deep and your feet can't touch bottom. You lack more control. You're more controlled by the ocean. It's like that for a Christian. We're losing more grasp of our own selves and our own way of doing things, and more giving ourselves to how God works in our life. We talked yesterday about the three stages of growth. Now I want to summarize this. Because this is given to us so we know what is supposed to happen at each stage of a believer's life. It focuses on the purpose. So for stage one of new believers, remember John calls them little children. The major goal is discovering love. When they discover God's love, they gain a security in them. So when they start learning in the next stage, testing and things like this, they don't give up. They aren't questioning God. And so they can go through stage 2.
애간에 들어 신내고 야래.
In stage 2, the young believers are establishing hope.
에 롱에 신 시대 체마스로시 들어디 묘린체 사탈아비.
So maybe at the first they often fell with temptation and struggle.
프라마치나마스로시 프라마치난 그래가 들어와 송산진어 종대. 다음에 송산진을 나이미로 딱하다체 내래 딱하다체 변타래.
But then someone's teaching them the word of God. They're growing and they start winning.
And
then they're saying, hey, I know how to overcome this problem. God has given me confidence in His word. I can hold on to the promises and teaching of God's word, and it brings me through those trials
of temptation.
So that's what's happened at stage 2.
And
when they start overcoming regularly, that's a bright, strong hope in them.
에러디
But if you fail and you don't overcome in one or more areas of your life, then often you can get discouraged.
에니야마솔로시엔신힌니야마솔로시엔
And when we get discouraged, we take our eyes off the Lord.
And
then it gets worse.
Yeah.
Stage 3 is the fathers.
And
they're strengthening their faith.
It's
like God standing, come closer, come closer.
Hey,
And so he uses pruning, cutting off different parts of our life. He brings us through difficult times. For example, when we get sick,
So is
that Satan? Okay, so maybe it is. That's what Satan
wants.
But don't focus on your health. Don't focus on Satan. You focus on God who's bringing you through that
time. So
he's training me, like with a broken foot. That's training.
Even
if he allowed Satan to do it, That doesn't mean I can't learn from it.
And the
book of Job shows you that's the way we should understand
these things.
It doesn't mean we shouldn't seek healing. But it does mean we should definitely seek God's Learn from God during those times.
Yeah.
So don't think like all of a sudden God left you and Satan has you.
No.
And of course, the cross demonstrates this the most clear. Where Satan, in fact, delivered Jesus to death and had brought all that darkness, all that evil.
စာရန်ကယေရှုကိုလက်ဝါးကရိုင်မှာငါတင်တက်ပြီးငါနိုင်ပြီလို့သူထင်တယ်
But Jesus had faith all the time, trusting God to use it for a greater purpose.
Yeah, ယေရှုမှာကတော့ကြီးမားသောအောင်မြင်မှုရရှိဖို့ဘုရားသခင်ကိုအဆုံးထိတိုင်အောင်ယုံကြည်ထားတာဖြစ်တယ
် So you can trust if he brings you through suffering that he has a greater purpose in mind.
ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ဘဝမှာနာကျင်မှုတွေကိုခွင့်ပြုခဲ့မယ်ဆိုရင်အာကျွန်တော်ကောင်းကောင်းမွန်မွန်အဲ့ဒါကိုလက်ခံပြီးတော့ဘုရားရဲ့သင်ခန်းစာကဒီထဲမှာပါဖြစ်မလဲဆိုပြီးတော့ကြည့်မယ်ဆိုရင်ဘုရားရဲ့ချစ်ချင်းမေတ္တာကိုတာရွဲ့နားလည်လာမှာဖြစ်တယ
် So in the church for example you can think of try to think of all the believers that are in your church
အတင်းတော်မှာရှိတဲ့ယုံကြည်သူတွေကိုကိုယ့်ကိုယ်ကိုပြန်စဉ်းစားကြည့်ပါ
You're going to find that there are different places in the Christian life.
And along to one to two ngi ram ho bu tyaw ya yong chi chin ga nan nan chi ma bu tyaw ga yong chi chin ga tai ma ho de lo lo shi ma be lo ri ya.
The goal is not to get them to heaven. They're already going to heaven.
Tru ye ban nai ga kaung kin nai ga yauk phu ma ho bu ta kae raw yesu ko yong chi kaung kin nai ga yauk pi da be.
The goal is to have the Holy Spirit work his sanctifying holy purpose through each of their lives.
Yeah, atatta ye Christo ne ma twet ma chin yue che ha tan shin taw win yin lo la yak pi lo chanaw atatta ko tan sin se phu phit de. Ma tan shin ne lu haung ji ha Christo win yin lo a phit tan shin ne bwa atatta Christo ke tu to Yesu Christo ye poun taran ne a ngi phit di a thi lu ji a ywe yak di a thi pu song pe phu ka tu ye ni ye sin ne atatta ma yi ji song phit de.
So the key to this good training is to be aware of where those people you're training you're discipling where they are in their Christian life
ဒါကြောင့်သူတစ်ပါးကိုကျွန်တော်တို့အဲတင်နန်းပေးတော့မယ်တင်ပေးတော့မယ်ဆိုလို့ရှိရင်ကျွန်တော်တင်ပေးမဲ့ပုဂ္ဂိုလ်ရဲ့ယုံကြည်ခြင်းအဆင့်ကဘယ်ဆင့်ရှိနေပလဲဘယ်ကနေကျွန်တော်စကုံနေမလဲဆိုတော့ကျွန်တော်ကတင်မှအဲ့လိုထစ်ထစ်ရောက်ရောက်ကိုငေဖေးမှလို့ရမှာဖြစ်တယ်
So, for example, if I'm telling and challenging my younger child memorize your math tables
ဆိုတော့ကျွန်တော်ရဲ့သားလေးကိုမိရဲ့ဒီဟိုစာရီကိုအလွတ်ရပါအလွတ်ကျက်ပါဆိုတော့ကျွန်တော်ပြောမယ
် Maybe I help him memorize make sure he's memorized it
thin cha ro ba ro အကုန်လုံးဒီမှာအလွတ်ကျက်ဆိုပြီးတော့ကျွန်တော
် That's where he is right now he's learning those things so we help him learn those things
ဆိုတော့ဥမာသူ့ရဲ့သင်ခန်းစာသူအခုတစ်ချက်လူအပ်ချက်အရာကပါတယ်ဆိုတော့ကြည့်ပြောအဲ့ဒါကိုအနာကနေတွန်းအားပေးရမှာဖြစ်တယ
် But if he's already running around we don't tell him oh come here take a step I'll hold you.
Oh ma, tu ga atare ga sabwe paw ma thai mi ta mo lo ke da go che ba lo bo lo a sit pi le. Eh tu ga sabwe na ma le ma shi be, hu ma pi ni le so yin. Eh dia paw ma te ba nga ni go lo swe pe me, a lo a sit ma pi.
The training for a little baby or a little toddler is different, right? Just take a step, come to daddy.
La ki se o kha sa khle le go swe tin de lo, pi hlo ne le ta le go twa lo lo ma ya bu le.
Training is different for different ages, needs, stages.
The lu le ko tin na pe me so ma khle le ko tin na pe de pon san ne ne lu ji ko pe de pon san ne to ma ma ho bu.
So I want to just talk about goals a little bit here.
Ero chano de ni na ma chano ne pan nai le ko khana le pyo chin ne yue che pan nai.
So we have a long term goal of where we need to be like Christ.
So chano ma ye si pan nai shi de Christ si ma yauk de a thi.
But what we need to see is that they're short-term goals.
So now, generally, ma, crypto get to the point that the people got generally is easy to gain. But is it bad night people? Is it bad night? Yeah, people got is too bad night. Let's have a look at.
When you're dealing with, say, a person with their anger, always have in perspective that larger goal. You want to communicate that.
So now, generally, got the.ยีตูยะบ้านไหนสุดแล้วก็โหดูเตียกว่ากูดอซาท่ออ่องลุเตะสิทธิ์สู้อ่องลุเตะแต่แม้กูก็ดาโหจ่อล้วชิเนบะพูดว่าหูยีซีบ้านไหนตะโคคริปโตเกตุผิดฉินน่ะเลยไอ้หลูผิดพูดาโหจนอ่องเมยะมั้ยสุดาตะโคก็เช็คเสร็จหมดสิพี่รอเตียหาเล้โหเลยผิดชินยะมั้ย
We need to work along with the spirit of God because he's working in that person that has anger and I have to help that person in my congregation
ဆိုတော့ကျွန်တော်တို့ဒီဝိညာဉ်တော်နဲ့အတူအမဲတမ်းအလုပ်လုပ်ရလိမ့်မယ်လူတစ်ယောက်က six ဆိုးတယ်ဆိုတော့ဒီဝိညာဉ်တော်နဲ့အတူကျွန်တော်အဲ့လိုကိုမဆလုပ
် But maybe he's moving in 3 months
။ Oh my god အဲ့လိုမျိုးကိုငင်နေရင်းနဲ့3လလောက်မှတခြားယောက်ကိုပြောင်းတော့တယ်ဆိုပါတော့
And so in those 3 months I have to start thinking wow I can meet with him maybe 4 times
။အာဝေးကြီးမှာရောက်တော့နေ့တိုင်းတွေ့လို့မဖြစ်တော့ဘူးဒါပေမဲ့တစ်ခါတစ်ခါချိန်ပြေတော့ပေါ့နော် ပြန်တွေ့လို့ကောင်းမှာထင်တယ်ပြန်ချင်းရမယ
် And so you start thinking, well, what can he learn about overcoming anger in four times that I meet with him?
အတော့ကိုက၃ချိန်ပဲတွေ့ရသေးတယ်ဗောနော်ဒီကွာ6ဆိုလဲဆိုရောတခြားနေရာမှာထွက်ပြေးသွားတယ်မလာချင်တော့ဘူးဆိုတော့ဟုတ်ပြီငါတစ်ခါပြန်တွေ့ရမယ်အဲသူ့အနေနဲ့ဘာတင်လို့ရမလဲဆိုစဉ်းစားရမယ
် You see we're being purposeful we want to see that person overcome anger and so we have to see well what do they have to learn about overcoming anger what verses in God's word do they need to learn
ဆိုဒီပုဂ္ဂိုလ်ကဘာအခုမှဘာပြဿနာရှိဆိုရင်သူကဒေါသထွက်နေတယ်စိတ်ဆိုးနေတယ်ဒီစိတ်ဆိုးခြင်းနဲ့ပတ်သက်ပြီးတော့ကျန်းစာမှာဘာတွေရှိပြီးတော့ဘာကတုတ်ကိုအကုန်ပြီးပေးလို့ရမှာလဲဆိုတော့ကျန်းစာကိုလည်းနှုတ်ကပတ်တော်နဲ့ချိန်ကပ်ဖို့ဖြစ်တယ်
So we sometimes have special because we have special gifts of maybe mercy or kindness of teaching
ကျွန်တော်ရဲ့စုကြည်စိုးတဲ့နဲ့တော်မတော်တချို့တွေကတွင်တင်ချက်မှာတွင်တင်သူများကိုသွားတင်ပြတဲ့နေမှာတော်တယ်ပြီးတချို့တွေကဒီသူများထက်တခြားသူကိုကယုဏပူထားတယ်တချို့တွေကသူများထက်စာနာတတ်တယ်အဲလိုမျိုးတွေဆိုအခုစုကြည်စိုးချင်းချင်းတော့မတူဘူးပေါ့
And so we're always trying to see where a person is what specifically do they need to learn and we train them we disciple them
ဒါကြောင့်ကျွန်တော်တို့ဒီလူကိုဖေးမကုန်ငယ်ဖွင့်ရင်ဘာလုပ်မလဲဘာအသုံးချမလဲဘယ်နည်းနဲ့အသုံးမလဲဆိုတော့ကျွန်တော်ဝိညာဉ်တော်နဲ့အတူအလုပ်လုပ်ဖို့တော့လိုလိမ့်မယ
် you focus on your own spiritual gifts what has god given me that i can help another person
အဲ့တော့ဒီဒေါသနဲ့ဖြစ်နေတဲ့လူတယောက်ကိုကုန်ငယ်ဖို့ရအာကျွန်တော်ရဲ့စုကဘာလဲကျွန်တော်ရဲ့စုနဲ့သူနဲ့တင့်တော်သလားဒါဆိုရင်တော့အဲ့ဒီစုမရှိတဲ့လူတယောက်ကိုကျွန်တော်ကုန်ငယ်တောင်းရမလားအဲ့လိုမျိုးလေးတွေကျွန်တော်နှိမ့်ထိုင်တတ်ဖို့တော့လိုမယ
် now sometimes you'll find other people in the congregation that maybe can help more
ဆိုတော့ကိုကိုယ်တိုင်တော့မထိရောက်တဲ့အချိန်နဲ့အများကြီးရှိတယ်နော်အဲ့ချိန်ကျရင်ကိုယ့်ရဲ့ငေကုံမတော်မှယုံကြည်သူအတင်းတော်ထဲကလူတယောက်ရောက်ကိုအကုန်ငေတောင်းရတဲ့အချိန်လည်းရှိတယ
် So we're always in a general way I'm talking here is that we have to identify where are they what do they need to grow how can I help them
ဒါကြောင့်အတင်းဆရာဆရာမတွေအနေနဲ့တခြားသူတယောက်ရောက်ကိုငေတဲ့အခါမှာဒီလူရဲ့ယုံကြည်ခြင်းlevel အဆင့်ကပဲနာမှာရှိပြီလို့သူရဲ့အခုလက်ရှိပြဿနာကတော့ပါလေအဲ့ဒါကိုကိုငွေဖွေးရင်ကျွန်တော်စုကျေစုနဲ့ရောကိုက်ငွေမှုရှိသလားကျန်းစာထဲမှာပါပြောပြီးတော့ကျွန်တော်ဘသူ့ကိုစုကျေစုဘသူ့ကပါရှိတယ်ဘာသူကပါရှိတယ်ဆိုတာအချင်းချင်းတော့တိတာပဲအဲ့လိုကိုဆွဲခေါ်ပြီးတော့အကူငွေတောင်းရမှာဖြစ်တယ်
So just remember when a plant is growing
အပင်ဟာကြီးထွားလာတဲ့အခါမှာ
how do you make it grow quicker
ပိုပြီးတော့ကြီးထွားတာမြင်အောင်ကျွန်တော်ဘယ်လိုကိုငွေလို့ရမလဲ
You say grow it doesn't work that way
so got it trauma တော့ပြန် trauma လာ
no
ဘယ်လိုလုပ်ရမလဲ
maybe you give some water yeah
ဂျီလောက်ပေးမယ်လေ
maybe you need to put a fence around it so people don't step on it
အဲ့လိုရတော့နင်းလို့မရအောင်နည်းနည်းဟိုလည်းချန်လေးပါလေတဲတဲလေးရတာဟုတ်
so you see we're working with the spirit of god by watering the plant while god's spirit brings that desire to grow.
So,
you know,
a pin the khu chi thua ang ngaro tat nai na ga yi lang na mi swa pe da ro ga asa ara a pin ma lou nai mu bo no. A lo chano yong chi tu ri anin ne wei ngin don ne a tu lou lou pi ro di yong chi tu de ao yi lang pe lou ro ya de.
Let's look at 1 Corinthians first chapter 3 verse 6 to 7.
A tik ko khan chi tong ang ngai cha wa ne khon.
I like these verses.
Di jam ba wo chano ya chai de.
1 Corinthians 3 verses 6 to 7. Paul's talking, he says, I planted, Apollos watered, but God was causing the growth. So then neither the one who plants nor the one who waters is anything, but God who causes the growth.
ဂျီလောက်တော့တူတည်လဲမတတ်နိုင်ကြီးပွားစေတော်မူသောဘုရားသခင်သာလင်တတ်နိုင်တော်မူ
၏ When you look at Genesis 2 you'll see that God told man to take care of the garden
ကမ္ဘာဥကျောင်းခဏပြန်ကြည့်မယ်ဆိုရင်ဘုရားသခင်ကလူကိုပြောစွန်တယ်ဥယျာဉ်ကိုစောင့်ရှောက်ဖို့အမိန့်ပေးတယ
် But it's really God who's causing the growth Man just kind of cuts the branches, make it look nice.
လူကပါလေဥယျာဉ်ကိုစောင့်ရှောက်ရုံပဲ။အဲဒီဥယျာဉ်ထဲမှာပြင်နေကြီးထွားစေဖို့ကဖခင်ကလုပ်မှာ
။ So when counseling and pastoring, really God is causing the growth.
ဆိုတော့ကျွန်တော်ဒီ counseling တို့လုပ်တဲ့အခါမှာသူတပါးကိုသွားပြီးတော့ကိုငွေတဲ့အကြံပေးတဲ့နေရာမှာဒီလိုအသက်တာတိဆောက်ဖို့ဆိုတာကတကယ်လုပ်မဲ့သူကဖခင်ပဲဖြစ်တယ
်။ And Paul was saying, I'm just watering, and Apollos is there. That's our job is small really compared to God.
ဒီကတော့ကျွန်တော်ဆရာတွေအနေနဲ့အင်္ဂလိပ်တရားနဲ့နှုတ်ခတ်တော်နဲ့ပတ်သက်လာရင်ကျွန်တော်တို့ကျွန်တော်ဘက်ကလောကအမြတ်အဟာကတဲမောမောလေးပါတကယ်လောက်မဲ့သူတွေဘုရားသခင်ဖြစ်တယ
် But it's the high calling of God that he equips us to be able to help another person grow.
ဒါကြောင့်တခြားသူတယောက်ကိုကြီးထွားနိုင်အောင်ဘုရားရှင်ကတခြားငါတို့ကိုဝိညာဉ်တကူနဲ့ဝိညာဉ်မလိုအပ်တဲ့အရာစုကြည့်စုနဲ့ကျွန်တော်ကိုတဆာစင်ထားပြီးသားဖြစ်တယ်အဲ့ဒီငါအတွက်သုံးဖို့မဟုတ်ဘဲနဲ့သူ့ကိုကိုငယ်လို့ရအောင်ဆိုတဲ့ရွေချက်နဲ့သူတပားအတွက်ပေးတဲ့စုဖြစ်တယ်
Making disciples of Christ is a high calling. We're working with God in this growing purpose.
တပည့်တော်မွေးထုတ်ခြင်းဆိုတာကဘုရားသခင်ရဲ့အမြင့်မြတ်ဆုံးသောတာဝန်ပေးအပ်ခြင်းဖြစ်တယ်။ဘာဖြစ်လို့အဲ့ဒီဘုရားကိုယ်တိုင်နဲ့လက်တွဲပြီးတော့အလုပ်လုပ်ရတာ
You know sometimes we say oh we need a miracle.
ဘာလဲကျငါတို့ကအတ်အော့ပွိုင်းနဲ့မြေလက္ခဏာလိုတယ်။အတ်အော့ပွိုင်းနဲ့မြေလက္ခဏာမပေါ်ထွန်းဘူးမပြည့်ပြည့်ဘူးဆိုရင်မအောင်ဘူးပေါ့
Well I say there's two kind of miracles.
ကျွန်တော်ပြောမယ် at all point နဲ့မြေလက္ခဏာဆိုတော့ကျွန်တော်အနေနဲ့တော့နှစ်မျိုးရှိပါတယ်လို့ပြောလို့ရတယ
် There's a miracle that everybody can see. It happens quickly on the outside. So everybody knows that's a miracle.
ဆိုတော့ over at all point နဲ့မြေလက္ခဏာတစ်ခုကတော့လူတိုင်းလူလူက
တုံ့ပြန်တဲ့အခါမှာ
ဒီတိုင်းမြင်ရတယ်ဥပမာအာမွေးကလေးကချီမဆွတဲ့လူကချက်ချင်းထလာတော့လူတိုင်းကမြင်ပြီးတော့ at all တယ်
Yeah so wow look what God did.
Oh, Pedro, at all boy, load the min ta de tin sha de.
But when the spirit of God is working causing life in us to grow, that is a special miracle. It's God's divine process working in a human being.
Eh, ana ba ka te bu, taw ro phaya ti kan win yin no di. Chan ro a twin na long ta the ma a lout lout pyo chan ro ko pyo pin ni da ha le. Lu tu yu ta ma myet si ne ma mi nai de. Chi ma do phaya ye de gu ro at all boy namik lakkhana be. Min lu ya de at namik lakkhana be at all boy lu twa ma kho ba de. A the ma phaya ti nga ro atat ta ko pyo pin ni da le.
So it's just like the children we're help to taking care of their life but we're not giving them life.
Oh khaleo chano mwe de ai khaleo chi thwa la lo. Dabei di khaleo atet pe la ngaro ma hobu.
And that's why prayer is so important.
Da chao su taw jin ha yong chi to tiao tat ta ma yi chi de.
Prayer recognizes that it's God's powerful work in people's lives.
Su taw jin ha phaya shin ye လူတွေရဲ့အတွင်းနှလုံးသားထဲမှာတကူးကြီးဆိုအလုံးလုံးနေပါလို့ဆိုအတိမပြုတ်ချင်းတစ်ခုပဲ
Prayer is a time that you're asking God to powerfully work in people's lives
လူတွေတက်တာမှာဘုရားသခင်တကူးကြီးမှဆိုအလုံးလုံးဘူးရန်အခွင့်ပေးခြင်းဖြစ်တဲ့ suit down ခြင်းဆိုတာ
He really takes see he calls us to join him in his work
ဒါကြောင့်ဘုရားသခင်ကသူ့အလုံးထဲမှာကျွန်တော်တို့ဒီပါဝင်ဆင်နွှဲခွင့်ကိုပေးပြီးတော့သူနဲ့ကျွန်တော်တို့ဒီလိုမျိုး
So the best teacher is the one that's working along with God.
The dance you know the Phaya Thakin ne the dance chat to a lot lot de to ri phit de Phaya Thakin ya lat twae phor ri phit de ngaro ka
You don't need to know all the answers because he's there with you.
The ka jaw ne ya aku ma twa khin ma mi khun shi de mya akon long chu na le pi ma twa sia ma lo ma chaung le so ro ai thara Phaya Thakin de tin ne atu twa ni na mo lo de khu khu tin na twa de kan ba tu ba lo lu ri mi khun me nga ba lo pyan phi ma ne chu ti sia ma lo bo tu pe le me
You know sometimes we're a little prideful and we have to make ourselves look like we have the answer
ka ra chen chan de lo le ga mi khun ni akon ti de lo lo ne bo no de ke le ဖြစ်နေတဲ့အချိန်ရှိပါတယ်အချိန်ကျရင်တော့အာမာနကြီးတယ
် and but we don't need to do that
အဲ့ဒါမျိုးမဖြစ်စစ်ချင်ဘူ
း and so when you hear oh you need to feed the sheep
ကိုကတော့ဗာကြားရလဲဆိုရင်ငါတို့တွေကိုကျွေးမွေးဆောင်ရှောက်ပါဒါပဲ
you go empty handed to the lord
အဲ့တော့ဒီမှာအစားအစာမရှိဘူးကျွေးဖို့လေတို့တွေစားဖို့ဘုရားသခင်နဲ့
what am I to say teach me
ကျွန်တော်ငါတိုးတွေကိုကိုရောတိုးတွေကိုကျွန်တော်ပါကျွေးမလဲကျွန်တော်ကိုပေးပါဆုတောင်းရမယ
် I remember once we had a very difficult marriage a couple having a problem in our church
ကျွန်တော်တင်းတော်မှာလင်မဲတယောက်ကလုံးဝမပြေလည်ဘူးဖြစ်နေတယ
် and the wife the husband they were told by the counselor they should just get a divorce
ဆိုတော့သူတို့ကောင်ဆယ်လာစီမလဲတော့လုံးဝမရဘူးကိုဆင်းရတော့မယ်
I didn't know what to say or do to solve it.
ကျွန်တော်လည်းဘယ်လိုပြောအမှန်ကိုမသိတော့ဘူးစကားထွက်တော့ဘူး
But I sat across from the counselor.
ဆိုတော့သူတို့မှာအသင်းတော်မှာကောင်ဆလာတည်တက်ဆက်တော့တင်းအုပ်ဆရာပေါ့ကောင်ဆလာကလည်းမနိုင်တော့ဘူ
း God wants them one not divorce
ဖျားသခင်ကကောင်ဆလာအလူမရှိဘူးလို့ငါတည်းလှမ်းအော်လိုက
် But I don't know how to do it how to bring peace between them
so သူတို့ဟဲ့ကိုဘယ်လိုយ៉ាងငိမ့်မလဲဆိုတော့ငါကောင်းတယ်မှာရှိကိုမရှိတာ but သူကနှွေးခွန်းထက်မဲလို့တော့ကျွန်တော်မရှိဘူးဒါပေမဲ့ပြောဆရာစိတ်ထဲမှာပေါ်လာတယ်ဖျားသခင်က
In fact, it started getting worse. She got very depressed. She went in the hospital. The husband was upset. And then they were giving at the hospital, giving her all these drugs to help her, but none of them helped.
So, the two of them were like,使用啊你啊直接吸过大木看油啊的 ,sex so, dota, jilun lo.
Yeah, and these are months later, right?
Ah, la net, she goes, jade.
And finally, the hospital said, we can't help her, we're going to send her away, you know, like a vegetable somewhere, because she was all curled up like this.
So, I don't know, pinny, this, so, do your jang, I don't, do go, 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 go,
go, go, go, go, go, go, go, go, go, go, go, go, And all of a sudden, God brought to me two passages in the Bible. And I knew he wanted me to go tell these passages to her. They're not good passages, right? One was about Nebuchadnezzar, how...His statue and all that.
Now, James Peter Hogaro, Nebuchadnezzar, Minjia, the Yokuji, Lokle, Achangbe.
Well, when I went to the hospital. Usually it's very secure, but all the doors opened for me. And then she was just very hard, cold. Of course, I've tried to talk to her and pray for her before. She was like that. I didn't even know if she could hear me, right? Because she has all those drugs and things. Yeah. So I just said, well, I'm just going to read these passages. So I started reading them. And all of a sudden, her face started changing. Tears started coming out of her eyes. And you could see a transformation. I mean, the verses were about pride and things like this. I wasn't explaining anything. I was just reading. Sometimes we don't know what to say. She had such a transformation. Her husband came in a couple hours. The hospital did some tests. She's fine. They sent her home. And just to think, two more days, she was going to go long-term, a special care unit.
So not only am I,
So the word of God was working with the spirit of God, even in her, when she was so stubborn. Still, it was happening, you see.
So in the time that God came, we
And we have to look at how God's going to open doors. Sometimes it takes time. So we have those two charts. We looked at the one with the analogy of life yesterday.
So how be thinking about it?
And
အသက်တာရဲ့အကြီးထွားမှုကျွန်တော်လေ့လာတယ
် So now you know when God starts a new Christian, right? He starts gives them a new birth in Christ.
ဆရာကကျွန်တော်သိနေပြီယေရှုတို့တယောက်ဖျားသခင်ကသူ့ရဲ့အသက်မျိုးစိကိုစဆိုက်ပေးလိုက်တဲ့ခါမှာ
You know what that plant's going to grow like, right?
ဆိုဒီအပင်ကဒီစိကဘယ်လိုမျိုးအပင်ကိုကြီးထွားလာမှာဆိုတော့
We don't know how many flowers or how big it is, but we know pretty much what that's going to be like.
အဲ့ဒီအပင်ကပန်းပန်းပွင့်ပွင့်မလဲတော့ကြိုတင်မပြောနိုင်ပေမဲ့ပွင့်မှာတော့သိချာတယ
် But it doesn't help us to know how to help a person very well
ဒါမဲ့ကျွန်တော်လူအနေနဲ့ဒီလူတယောက်ကိုဘယ်လောက်အတိုင်းအတာထိကိုငယ်ပေးလို့ရလဲဆိုတာအတိအလင်းသိဖို့ကတော့မလွယ်ဘူးဒါကြောင့်ဘုရားမှာစချင်းလို့
Instead it's trying to help us to learn how we with our spiritual gifts need to learn to depend on God
ဒါကြောင့်ကျွန်တော်တို့အခုတိုင်ဆရာဆရာမဒီအနေနဲ့ကျွန်တော်ရဲ့ထာဝရဘုရားသခင်ကိုပြန်အမိပြုဖို့အရေးကြီးတယ
် And the spirit of God is working in others.
အဲ့ဒါဘုရားသခင်ကငါတို့ကိုနည်းလမ်းပေးမယ်။အဲ့ဒီဘုရားသခင်နဲ့တို့ရဲ့နှလုံးသားလုံရင်းနဲ့အလုံးအလုံးလက်တွဲဖို့လိုတယ်။ဘုရားသခင်နဲ့လက်မတွဲဘဲနဲ့တော့မအောင်မြင်နိုင်ဘူ
း။ God causes that growth.
အဲ့ဒီလူကြီးထွားစေမဲ့ပုဂ္ဂိုလ်တွေဘုရားသခင်ဖြစ်တယ်ကျွန်တော်မဟုတ်ဘူး
။ But it's the other analogy that we looked at, the stages of growth.
Eddie ကျွန်တော်နောက်ကြီးထွားမှုကိုကြည့်တဲ့အခါမှာအစ်စ်သုံးစစ်နဲ့လေ့လာတယ
် They help us to see what should be happening right now in their lives
အစ်စ်သုံးစစ်နဲ့ကျွန်တော်လေ့လာရတဲ့အကြောင်းရင်းကဘာကြောင့်လဲဆိုတော့ကျွန်တော်ကိုငွေမဲ့လူရဲ့အစ်စ်ကဘာလဲဆိုတော့ကျွန်တော်သိနိုင်အောင်ဖြစ်တယ်
and so later on we're going to actually take each of those groups and discuss it a little bit more
so ကျွန်တော်အဲ့ဒီလူတွေကိုခေါ်ပြီးတော့ဆွေးနွေးမှုလေးတွေလည်းလုပ်အောင်မယ
် how you can help new believers grow
ယုံကြည်သူအသက်တရားဘယ်လိုကြီးထွားငါကိုငေးနိုင်မလဲဆိုတာဆွေးနွေးမှသိမှာလေ
how you help young believers grow
ယုံကြည်ခါစားကိုဘယ်လိုကိုငေးနိုင်မလဲလူပြောရွယ်ရှိတဲ့ဒုတိယဆင့်ရှိတဲ့လူဘယ်လိုကိုငေးမလဲ
and how you can help mature believers grow
ရစ်ချက်ပိသားယုံကြည်သူဘယ်လိုကိုငေးမလဲရစ်ချက်ပိသားမလို့ကိုငေးဆံမလို့ဘုမထင်နဲ့လို့တဲ့သူလ
ဲ all believers fit in those three categories
ယုံကြည်သူတိုင်းဟာဒီအစ်စ်သုံးစစ်မှနေရာရှိတယ
် God's working in us to grow us
ဖြာရှင်ရကျွန်တော်တို့အထဲမှာကြီးထွားဖို့ရအလုပ်လုပ်တဲ့ထူကြီးထွားခြင်းကတည်တဲ့အထိမရက်တတ်ဘူ
း and he's using other people to help us grow more
အခြားလူလည်းငါတို့ကိုလာကိုငေးပြီးတော့ကြီးထွားတဲ့ကိုငေးလို့ရတယ်
But he's also using us to help others.
ဘုရားသခင်ကတခြားသူကိုကိုငေဖို့ကျွန်တော်တို့ကိုအသုံးချချင်တယ
်။ For example, he says feed the sheep.
ဘောမာတပည့်တော်တွေဆိုယေရှုပစ္စကားပါလေငါတို့တို့ကို
အဲဒီမှာ ask the question. What if that sheep doesn't want to eat?
အဲကျွန်တော်မြင်ခုမဲ့ဆာရှိတယ်။ဟုတ်ပြီ။အဲကျွန်တော်တို့တွေးတဲ့သူကမစားချင်ဘူးဆိုဘယ်လိုလုပ်မလဲ?
How do I handle those people that are have big problems. How do I help a new believer when they're facing problems with their parents? How do you help someone that's depressed?
Or addicted
to porn or alcohol?
အမျိုးမျိုးတော့ဒီမိုးရစီဝဆွဲလန်းခြင်းနေရှိမယ်အဲ့ဘယ်လိုကိုငေးမလဲ
Jesus said make disciples
ယေရှုကလည်းတပည့်တော်ကိုမွေးထုတ်ပါလို့ပြောတယ
် Go and make in other words take what you know and help others grow
ဒီလိုတော့ရလို့မျိုးတကောင်ငါတပည့်ဖြစ်စေပါလို့ပြောတယ်တနေ့နဲ့ပြောမယ်ဆိုရင်သွားပြီးတော့အဲ့လူကိုသင်တန်းတော်ပေးပါဆိုတဲ့သဘောပဲမိမရှိတဲ့ရကိုသူ့ကိုလည်းပေး
I know we don't have a lot of education.
ကျွန်တော်သိတယ်ကျွန်တော်တို့မှာပညာတတ်မရှိပါဘူး.
We don't have big power.
ကျွန်တော်မှာတကူလည်းမရှိပါဘူး.
We face many impossibilities.
ကျွန်တော်ကိုယ်တိုင်ကလည်းအကန့်အသတ်နဲ့ဘာအမေကအကုန်လုံးမလုပ်နိုင်ပါဘ
ူး. But you remember his promise?
ဒါပေမဲ့ဖခင်ရဲ့ကတိတော်ကိုတည်ရမှာ.
And I will be with you to the ends of the earth.
ကကမကုန်ဆုံးတဲ့တိုင်အောင်သင်တို့နဲ့တူငါပါရှိမယ်လို့ပြောတယ်.
Don't forget it's God who causes the growth.
ကျေးထွားစေမှဒီဖခင်တခင်ဖြစ်တယ်ဆိုမမေ့နဲ့.
We're just passing on the truth.
ကျွန်တော်ကရှိတဲ့တမာရရားကိုထပ် let's say ကိုင်းရုံပဲအလုပ်လုပ်ရမှာ
Can I just read this to you?
ကျွန်တော်ပြချုနာကျွန်တော်လုပ်တာကြည့်တယ်မှာကျွန်တော်ကျန်းစာပဲတော့ဖတ်ပြတာမလုပ်လို့လေ
See it's God's work.
ဘုရားရှင်ကြီးအလုပ်လုပ်တယ်ကြီးမားစွာ
But I don't want you ever to forget.
ကျွန်တော်အဲ့ဒီအချက်လေးတွေကိုဘယ်တော့မှမမေ့စေချင်ဘူ
း No matter how discouraged you are in ministry.
Yeah, မို့တော့မြတ်မှာဘယ်လောက်ပဲစိတ်တကြစရာကောင်းနေပါစေ
It's one of the highest callings in the world to go and make a disciple.
တပည့်တော်မွေးထုတ်ဖို့ရဘုရားသခင်ကိုယ်တိုင်ကခန့်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတာဘယ်တော့မှမမင်းနဲ့
Whether you're a pastor or a mom, whether you're an evangelist or a business person.
ယေဝင်ဂေလိဆရာဖြစ်မဲ့ ဓမ္မဆရာဖြစ်မယ်သင်တော်မှာဘယ်နေရာပဲဖြစ်ဖြစ်တာဝန်မရှိတာလည်းဖြစ်နေတယ်ဘုရားသခင်ကတော့နင့်ကိုတာဝန်ပေးတယ
် Whether you're unemployed looking for a job
အလုပ်လည်းမဲ့အလုပ်ရှာနေတော့လည်းဖြစ်နိုင်တယ
် We have to make disciples and we have to make disciples that make disciples
ကျွန်တော်တို့တပည့်တော်ထက်စစ်မွေးထုတ်ပေးတော်တပည့်ကိုမွေးထုတ်ရမှာဖြစ်တယ်အဲ့ဒီတပည့်တော်မွေးထုတ်ဖို့ရန်ဘသူမှမလွတ်ဖို့ယုံကြည်သူ
And that's why I'm talking about training
တချို့ကျွန်တော်သူတပားကိုလက်စစ်ကမ်းပြီးတော့တုံတင်ပေးတဲ့ဟိုအခုတင်ပေးနေတာဖြစ်တယ
် I think you know how to help train some people
တခြားသူကိုဘယ်လိုကိုငွေမှစမလဲဆိုတာသိပြီလို့ကျွန်တော်မှတ်ယူတယ
် The problem is training all people to train others properly
ကျွန်တော်အရေးကြီးတာကကျွန်တော်တို့သွားတင်ပေးတဲ့လူကိုယ်တိုင်ကနောက်ထပ်လူတယောက်သွားတင်ပေးနိုင်အောင်တင်ပေးဖို့လိုတယ
် Paul says to Timothy and we'll close with this
Timothy ဒုတိယဆောင်ခန်းကျင်နှင့်ပိုင်ငယ်နှင့်မှာ
Second Timothy 2:2
ဒီမတဲ့ဩရစာခန်းကျင်နှင့်အပိုင်ငယ်နှင့်မှာ
Timothy has been discipled by Paul
ဒီမတဲ့ဆိုတာရှင်ပေါလုရဲ့တပည့်ဖြစ်တယ
် And Paul is Timothy is training others faithful men
ဒီမတဲ့ကိုယ်တိုင်ကလည်းတခြားအသင်းတော်ကယုံကြည်သူတွေကိုသူကိုယ်တိုင်ကသူများကိုတင်နာပေးတဲ့ပုဂ္ဂိုလ်ဖြစ်တယ်
But he trains people who will train others.
အဲ့တော့ Timothy ကနေတင်နာပေးတဲ့လူကနောက်ထပ်တပည့်ကိုမွေးထုတ်ပေးလူတွေဖြစ်တယ်ဆိုတာသိကြတယ်
And the things which you heard from me in the presence of many witnesses these entrust to faithful men who will be able to teach others also.
တက်တီကအများရှိဒီနဲ့ငါထာ၌ကြားရပြီးတော့အရာတို့ကိုတစ္ဆာနဲ့ပြည့်စုံ၍သူတပါးတို့ကိုတွင်တင်ချင်းကတက်ဆွနိုင်တော့သူတို့၌အပ်ပေလို့
Now of course it's important choose faithful people you work with faithful people the ones that want to grow and learn
အိမ်မှာပြောလို့ဆိုလို့ရှိရင်တစ္ဆာနဲ့ပြည့်စုံတော့သူတပါးကိုလည်းတင်ပေးနိုင်တော့သူမှမိဘငါပေးချတဲ့သမတရားကိုသူတို့ကိုလည်းတော့ပြောထပ်ပြီးတော့အပ်လိုက်ပါလို့ Paul ကတိမိုသေကိုပြောထားတယ်
You see, the point is this. If I work with, say, 5 people, maybe I can work with 5, discipling 5 at a time. That's a lot. How fast will the church grow if that's the only person discipling? Not very fast.
Sorry?
How fast will the church grow if only some people are being discipled? Not very fast. But God wants the Spirit of God to grow up into everybody, have the likeness of Christ. So He wants you to train some that will train others and it will multiply. Let's close in prayer.
Sit down, Jimmy. Can I sound to you?
Lord, we thank you for calling us to join you in the holy work of making disciples.
Tan shin mi mye do ko ro a mho ro mye ta be ro mwe thot chin a si sin ma. Yin ne ko ro jan ro a pa won ya to a khwet ko pe do chaung Jesus tin ne.
Lord, sometimes we have not been very faithful here.
Jan ro ta chain ta kha che jan ro tit sa ma shi de a chain shi ba de.
We don't even really know what that looks like sometimes.
Jan ro lo de a ya de ha be lo poun sa de phit ne so ma ti de chain ne shi de.
But Lord, let us be willing to be those faithful men, trained up so we can go forth. We pray that our hope would be in you who causes growth. Our strength and wisdom would come and love would come from Jesus who is with us to the ends of the world.
Oh,
help us, Lord. That your goals for the church might come about even in our days. Instead of one or two Christians in each village, we'll have churches praising you and giving glory to you.
Oh
Lord, bless us. Use us. Encourage us.
ကျွန်တော်ကခွန်အားနဲ့ပြုဝတ်စေပါ
to join you in your great work.
ကိုရောရဲ့ကြီးမြတ်တော်အမှုတော်မြတ်မှာပါဝင်နိုင်ဖို့လို့ငါခွန်အားပေးပါ
Christ we pray.
ယေရှုနာမ၌ဆုတောင်းပါတယ်.
Amen.
This concludes this message on the life core.
ဒီအရာဒီဘဝအတ္တတာဤတော့ချက်နေကုန်ဖြစ်ပါသည
် Translated into Burmese from English.
အိမ်လိပ်ဘာသာမှာမြန်မာဘာသာသို့ပြန်ဆိုထားခြင်း
By Paul Bucknell.
William Bada ပြန်ဆိုထားသည
် Produced by Biblical Foundations for Freedom. www.foundationsforfreedom.net. Releasing God's truth to a new generation.
ဖရာတခင်ဤတမန်တော်ကိုမြို့ဆက်တဲ့သူစီတို့ထုတ်လွှတ်ပေးခြင်း